မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 တက်ခွဲနမူနာ 1,990 ခုစစ်ဆေးခဲ့တာမှာကူးစက်သူလူနာသေ 2,183 ဦးရှိတာကြောင့်အခုထိကူးစက်သူပေါင်း 38,385 ဦးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကြောင့်သေဆုံးသူက138ယောက်ရှိပြီးအခုထိသေဆုံးသူပေါင်းက 14,384 ယောက်ရှိပါတယ်။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ COVID-19 တက်တရလှိုင်းကြောင့် stay at home မလိုအပ်ပဲနေအပြင်မထွက်ရအမိန်နောက်ထပ်မြို့နယ်3မြို့နယ်မှာဒီကနေ့ထပ်ပြီးထုတ်ပြန်လိုက်တာကြောင့်အခုချိန်ထိ stay at home ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း114မြို့နယ်ရှိပါတယ်။အခုထုတ်ပြန်လိုက်တဲ့မြို့3မြို့က stay at home အမိန်ကတော့ဩဂုတ်လ23ရက်မနေ့ဖြန်မှာစတင်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်အထက်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့တရုတ်ပြည်ထုကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်။ကိုဗစ်ကာကွယ်ဆေးတွေက Delta ဗီဇပြောင်းဖို့အပါအဝင်ကိုဗစ်ကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားရတာနဲ့သေဆုံးနိုင်တာကနေကာကွယ်မှုပေးနိုင်တာကြောင့်ကာကွယ်ဆေးထိုးရဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်။